ကျမဆုမမရှင်ကမ္ဘာကယောဂါကိုဗစ် -19 ကယောဂါကာလပြည်သူတွေအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အခမဲ့ဖြားနာကုစည်းကဏ္ဍမှာစေတနာဝန်ထမ်းဆရာဝန်အင်အားထပ်ဖြည့်နိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာကယောဂါကိုဗစ် -19 မြန်မာနိုင်ငံတစ်ဝက်လုံးတိုင်းတာတဲ့ကူးစက်သူ6000ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူကလည်း100နီးပါးအထိရှိလာပြီဖြစ်လို့ဒီကူးစက်မြန်ယောဂါထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာကိုဖျားနာလူနာတွေများလာသလိုဒီလူနာတွေထဲမှာကိုဗစ် -19 ယောဂါပိုးတွေ့ရှိသူတွေလည်းပါလာတဲ့အတွက်ဆေးကနေမှာဆေးနှောဝင်တဲ့ဆရာဝန်အင်အားပိုလိုအပ်လာနေတယ်လို့ Fever Clinic ရန်ကုန်ကိုရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်။ဒီတအားများတိရတဲ့ဆိုဒီနေ့ဆိုရင်လည်း Fever Clinic တစ်ခုမှအနည်းဆုံး50ရှိတယ်ဆေးလူနာရ။အဲလုံးဝတော်တော်များတယ်အမဒီတရမှာကိုဗစ် positive လူနာမျိုးကလည်းတော်တော်ကြီးကိုမြင့်တက်လာပြီနော်တော်တော်များတော့ကျွန်တော်တို့ကလည်းရက်တွေတည်းတိုးလိုက်ပြီအချိန်ကလည်းဟိုကျွန်တော်ကစနစ်ထိပဲကန့်တက်ထားဒီနေ့ဆို3နိုင်ပါပြီတာမွေအပိုင်းမှာပေါ့နော်မင်္ဂလာတော်ညွှန်လည်းအလောက်ထိုးရဟုတ်နော်လူနာအင်အားနဲ့ဆရာဝန်အင်အားနဲ့အခက်အခဲလေးတွေလို့ဖြစ်နေတယ်ပေါ့နော်ဖေးုံနေမှာလည်းကျွန်တော်တို့ပြဿနာနေရာအခက်အခဲတွေဖြစ်နေတယ်ပေါ့နော်ဒီ Fever Clinic Call Center ဆိုပြီးတော့ကျွန်တော်တို့တုတ်ဖို့အစီအစဉ်ဆွဲနေပေါ့နော်ကျွန်တော် Call Center တက်ကိုလည်း Volunteer ခေါ်တယ်ပေါ့နော်ဆရာဝန်အင်အား Volunteer လူနာပြုအင်အားတို့ရပေါ့နော် Volunteer တွေလည်းရှိဆက်သွယ်လာနေတယ်ပေါ့နော်
ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ပိုးတွင်းရှိမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်အခမဲ့ဖြားနာကူစေကနေမြို့နယ်တိုင်းလိုလိုဖွင့်လှစ်ထားတဲ့အထက်လှိုင်းသာယာမြို့နယ်မှာလည်းစေတနာဝင်တဲ့ဆရာဝန်တွေကနေ့စဉ်အားဖြည့်ပြီးတော့ပိတ်ရက်မရှိအချိန်ပြည့်စေကူတာမှုပေးနေကြပါတယ်လို့လှိုင်းသာယာမြို့နယ် Fever Clinic တာဝန်ခံစေတနာဝင်တဲ့ဆရာဝန်ဒေါက်တာနိုင်မင်းထွတ်ကရှင်းပြပါတယ
်။ဆရာဝန်ရေကဆူဆူပေါင်းဆိုရင်6ရောက်ပေါ့နော်ကျွန်တော်အပါဝင်သူ6ရောက်ရှိတယ်။တယောက်တည်းရဲ့ထိုင်နေပေါ့နော်။ပုံနေတဲ့တည်းဆိုတော့ကျွန်တော်ပဲဒီလိုပါကျွန်တော်တို့ခုနှစ်ရက်လုံးပြည့်ရမရှိဖွင့်ထားပေးပါတယ်။တခြားမျိုးနယ်တွေမှာဘာဆက်ဆက်ရှိလဲဆိုတော့သူတို့စေကမ်းတွေမှာ positive သားမဟုတ်ဘူး။ဗျာရှိရဲ့လူနာလာသွားတာတက်ဆိုင်ရာကျမကြီးဝန်ထမ်းတာကကွာတင်းဝင်ခိုင်းတာပေါ့နော်။အရင်တော့ကဦးနေကြလုံးနေကြဆရာဝန်တွေကကွာတင်းဝင်သွားနေရှိရတဲ့ကြောင့်မလို့ volunteer ဆရာဝန်တို့အတက်အချက်ချင်းရှိတာပေါ့နော်။ဒီဆရာဝန်တွေကကွာတင်းဝင်ရတဲ့အတွက်ကြောင့်မလို့ဌာနကူစေကမ်းတွေမှာဆရာဝန်အင်အားကျော့လာပြီးတော့အစိုးရစီရင်ဒီမှာအလုပ်တွေပုံလာတယ်လို့မြင်ပါတယ်
။အခုလိုစေတနာဝင်တဲ့ဆေးပညာရှင်တွေအချိန်ပြည့်ကူညီပေးနေကြတဲ့အချိန်ပြည်သူလူထုဘက်ကလည်းယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအိမ်ထဲမှာပဲနေပေးခြင်းအပြင်ဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ
်။ဖြစ်နိုင်တော့အိမ်မှာပဲနေပေါ့နော်ဘယ်မှမသွားနဲ့ဒီကာလမှာအိမ်မှာနေတာကိုယ်တော့စိတ်ချဆုံးပေါ့နော်စိတ်အဖြစ်ဆုံးအဲလိုအပ်တဲ့ community clinic call center ကိုဆက်သွယ်ပြီးတော့ဟိုမေးမြန်းပေါ့နော်ပြီးတော့ပေါ်အမကြီးတကူပေါ်လာခဲ့ရင်ခုနအရန်မောလာတယ်မောဖောက်လာတယ်ရုတ်တရက်ကြီးပေါ့နော်ဒီစီတိုသွေးတို့တွေအသက်ကြီးပိုင်းတွေဆိုစီတိုသွေးတို့တွေရုတ်တရက်တက်လာတဲ့ဆေးကဖွင့်ခြင်းမဆောက်ဘဲနဲ့အဲတက်တက်မက်မက်ပေါ့နော်ဒီအစိုးရဒီဆေးရုံတွေပေါ့နော်ဒီရန်ကုန်ပြည်သူဆေးရုံကြီးသင်္ကန်းကျော်အင်းစိန်ဖရက်ရှင်အကန်ဒီပေါ့နော်အဲ့လိုဆေးရုံတွေကိုအချက်ချင်းအားချက်ပွားရောက်ပြီးတော့ကုသပေးဖို့ပေါ့နော်အဲ့ဒါလေးကျွန်တော်အကြံပြုချင်ပါတယ
်ဒေါက်တာကျော်မင်းထွန်းပါအခုလိုကူးစက်မြန် COVID-19 ယောဂါကူးစက်ပြန့်ပွားမှုအများဆုံးရှော့ချနိုင်ရေးမိမိတို့ရဲ့နေအိမ်ထဲမှာပဲနေကြပါမဖြစ်မနေကိစ္စတွေရှိလို့အိမ်ကိုအပြင်ထွက်ရတဲ့အခါတိုင်းမှာလည်းမတ်စ်ကိုမဖြစ်မနေတပ်ဆင်ထားပါဈေးဝယ်တူဦးတည်းထွက်ပါဆေးရုံဆေးကန်းကိုနှစ်ဦးပဲသွားပါသာသဖြင့်ကိုကိုကျုံကနေအပရန်ကုန်တိုင်းဒတိုင်းလုံးကပြည်သူတွေအိမ်ထဲမှာပဲနေကြဖို့ Stay at Home ကြေညာကိုစံမာရေးဝန်ကြီးဌာနကစက်တင်ဘာလ20ရက်နေ့ကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆုမမ